ဒီကြတဲ့ဒီဇင်ဘာလမှာအမေရိကန်နိုင်ငံတွင်အထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းစင်းတို့တွင်ခုနှစ်ရာခိုင်နှုန်းမြင့်တက်သွားပြီးဒါဟာနှစ်40အတွင်းမှာအမြင့်ဆုံးလို့အလုပ်သမားကြီးရဲ့ဌာနကဗိုလ်ချုပ်ရေးမှာထုတ်ပြန်ကြေညာပါတယ်။2021မှာကုန်စင်းနှုန်းပြည်ပြည်မြင့်တက်လာက1982နောက်ပိုင်းဒါကအမြင့်ဆုံးပါ။ပြီးခဲ့တဲ့နိုဝင်ဘာလက 6.5 ရာခိုင်နှုန်းမြင့်တက်ခဲ့ပြီးတလအတွင်းမှာ 3.5 ရာခိုင်နှုန်းမြင့်တက်သွားတဲ့သဘောပါ။သုံးသက်သူတွေကတော့ကိုဗစ်ကပ်ရောဂါကြောင့်ကုန်စည်စီးဆင်းမှုနှေးကွေးချိန်မှာအမေရိကန်ရဲ့ထွေထွေဝယ်လိုအားမြင့်တက်လာတာကြောင့်ဈေးကြီးတဲ့ကားနဲ့ဆက်ပစ္စည်းတွေအပါအဝင်နေစဉ်လူသုံးကုန်တွေရဲ့ဈေးပါမြင့်တက်လာတာလို့သုံးသပ်ကြပါတယ်။တမရဂျိုးဘိုင်ဒန်ကတော့ဒီထုတ်ပြန်ချက်ထဲမှာပါတဲ့ညှို့ကိန်းတွေအရပြီးခဲ့တဲ့လတွေအတွင်းမှာတော့လောင်စာဆီနဲ့စားတောက်ကုန်ဈေးနှုန်းတွေကျဆင်းခဲ့ကြောင်းဈေးသက်နှုန်းနှီးလာအောင်အစိုးရဆောင်ရွက်ချက်တွေဟာထိရောက်ကြောင်းနဲ့ဆက်ပြီးဈေးတွေကြောင်းလှုပ်ဖို့လိုတယ်လို့လည်းဆိုပါတယ်ခင်ဗျာ။